မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020ရွေးကောက်ပွဲတီတီငင်ငင်ကျင်းပနိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်လာမယ့်2020ဒီဝေမှာ10ရက်နေ့မှာအထူးထူးရွေးကောက်ပွဲကြီးကျင်းပပါတော့မယ်ပြီးခဲ့တဲ့ဇူလိုင်10ရက်နေ့ကစလက်ရှိသမရအပါဝင်အစိုးရအဖွဲ့ဝင်တွေပြည်တော်စုအဆင့်နိုင်ငံရေးယာတူရယူထားသူတွေအနေနဲ့သူတို့ပါတီလုပ်ငန်းတွေကိုပြန်ပြီးဆောင်ရွက်ခွင့်ပြုကြောင်းရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာလိုက်ပါပြီ။ရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခွင့်တွေမဲဆွယ်စည်းရုံးဓာတွေကိုတော့လွှတ်တော်ကိုယ်စားလှယ်တွေအတည်ပြုပြီးတဲ့နောက်မှမှလုပ်ခွင့်ရပါလိမ့်မယ်။အကြံပေးအားဖြင့်အောက်တိုဘာ18ရက်နောက်ပိုင်းလောက်ဖြစ်နိုင်ပြီးမဲဆွယ်စည်းရုံးချိန်ရက်ပေါင်း80ဝန်းကျင်လောက်ရကြမှာပါ။ရွေးကောက်ပွဲတစ်ခုအောင်မြင်မြင်ကျင်းပနိုင်ဖို့ရာရွေးကောက်ပွဲအကြိုကာလအထူးသဖြင့်မဲဆွယ်စည်းရုံးခွင့်ရှိတဲ့ကာလတွေမှာတည်ငြိမ်မှုရှိဖို့လိုသလိုရွေးကောက်ပွဲအပြီးနောက်ပိုင်းရလဒ်တွေပေါ်အကြီးအကျယ်အငြင်းမပွားကြဖို့လည်းလိုပါတယ်။အချမ်းမင်းပြောရရင်အားလုံးပါဝင်ရှင်ပြိုင်ခဲ့ကြတဲ့2015ရွေးကောက်ပွဲကိုတည်တည်ငြိမ်နဲ့ကျင်းပနိုင်ခဲ့တာတွေ့ရပါတယ်။အခုနောက်ပိုင်းပေါ်ပေါက်လာတဲ့အခြေအနေတချို့ရလာမယ့်2020ရွေးကောက်ပွဲကိုရောတည်တည်ငြိမ်နဲ့ကျင်းပနိုင်ပါမလားဆိုတာမေးခွန်းထုတ်စရာကိစ္စတစ်ခုဖြစ်လာနေပါတယ်။ကူရပါအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်တကယ်တော့2015ရွေးကောက်ပွဲမတိုင်ခင်အချိန်တုန်းကရွေးကောက်ပွဲအကြိုကာလတည်ငြိမ်မှုရှိပါမလားရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်ကျင်းပနိုင်ပါမလားဆိုပြီးစိုးရိမ်ပူပန်မှုရှိနေခဲ့ကြတာပါအကြောင်းကတော့2010ပြည့်ရွေးကောက်ပွဲနဲ့တက်လာတဲ့ပြည်ခိုင်ဖြိုးပါတီခေါင်းဆောင်ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်လက်ထက်မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးဆန်တဲ့ပဋိပက္ခတွေအကြီးအကျယ်ဖြစ်ပွားခဲ့တဲ့တရကရှိနေလို့ပါပဲအမျိုးဘာသာသာသနာစောက်ရှောက်ရေးလို့ခေါင်းစဉ်တက်ထားတဲ့မဘာသာအဖွဲ့လှုပ်ရှားမှုတွေကြီးထွားလာပြီးဘာသာတစ်ခုနဲ့တစ်ခုကြားအမုန်းပွားအောင်အကြီးအကျယ်လှုံ့ဆော်နေကြတဲ့အချိန်လေးဖြစ်နေပါတယ်ရွေးကောက်ပွဲမတိုင်မီအချိန်ကလေးကမဘာသာခေါင်းဆောင်တွေနဲ့ဖုံးတော်ကြီးတို့ဟာဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီအပေါ်မဟုတ်မမှန်လှုပ်ကြံဆွဆွဲမှုတွေပုတ်ခတ်မှုတွေပြောင်ပြောင်တင်းတင်းလှုပ်ခဲ့ကြပါတယ်အဲ့ဒီအဖွဲ့အစည်းနဲ့ခေါင်းဆောင်တွေဟာ2015ခုနှစ်ထဲရောက်လာတဲ့အထိလူစုလူဝေးနဲ့စုဝေးတဲ့ပွဲတွေမှာဒေါ်အောင်ဆန်းစုကြည်ကိုမဲမပေးဘူး NLD ကိုမဲမပေးဘူးအတိအလင်းပြောဆိုလှုပ်ရှားခဲ့ကြတာပါအဲ့ဒီလိုအချိန်နေအောက်မှာရွေးကောက်ပွဲကျင်းပကြရမှာမို့ရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်ကြောဖြတ်နိုင်ပါမလားဆိုပြီးစိုးရိမ်ပူပန်ခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့2015ခုနှစ်ရွေးကောက်ပွဲကြီးကိုတည်တည်ငြိမ်ငြိမ်ကျင်းပနိုင်ခဲ့ပါတယ်အဲ့လိုကျင်းပနိုင်ခဲ့တဲ့အကြောင်းရင်းတွေထဲမှာသမရဦးသိန်းစိန်ဆိုရအနေနဲ့ရွေးကောက်ပွဲကိုကောင်းကောင်းမွန်မွန်ကျင်းပနိုင်ကြောင်းနိုင်ငံတကာကိုပြသခြင်းနဲ့စိတ်ဆန္ဒပြည်တွင်းကတည်းကနိုင်ငံတကာရွေးကောက်ပွဲလေ့လာစောင့်ကြည့်တဲ့အဖွဲ့တွေပါပြည်တွင်းထဲရောက်ရှိစောင့်ကြည့်နေကြတဲ့အခြေအနေနဲ့ရွေးကောက်ပွဲဝင်မဲ့ပါတီတွေအချင်းချင်းကြား Code of Conduct လို့ခေါ်တဲ့နိုင်ငံရေးပါတီများနဲ့ကိုယ်စားလှယ်လောင်းများအတွက်ကျင့်ဝတ်ဆိုတာကိုလက်မှတ်ထိုးထားကြပြီးတကယ်လည်းလိုက်နာခဲ့ကြလို့ပဲဖြစ်ပါတယ
်။အဲ့ဒီခြေအနေနဲ့နိုင်ရှင်ရဲ့လက်ရှိ NLD အစိုးရလက်ထက်မှာလဲရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်အောင်အောင်မြင်မြင်ကျင်းပခြင်းနဲ့စိတ်ဆန္ဒနဲ့ပြည်တွင်းပြည်ပရွေးကောက်ပွဲလေ့လာစောင့်ကြည့်အဖွဲ့တွေခွင့်ပြုမှုအပိုင်းတွေမှာတော့တူညီမှုရှိနေပါတယ်။ပြဿနာရှိလာနိုင်တာကပါတီတွေအချင်းချင်းကြားဆွေးနွေးညှိနှိုင်းရေးဆွဲသဘောတူလက်မှတ်ထိုးပြီးလိုက်နာကြရမယ်။ကုတ်တော့ကွန်ဒတ်ပြဿနာပါ။ပြီးခဲ့တဲ့ဇော်လ26ရက်နေ့ကပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာနိုင်ငံရေးပါတီတွေအကြားညှိနှိုင်းသဘောတူထားပြီးဖြစ်တဲ့ရွေးကောက်ပွဲကျင်းဝတ်လက်မှတ်ရေးထိုးပွဲကျင်းပခဲ့ပါတယ်။ဒီဒီချင်းထူးခြားတာကပြည်ခိုင်ပြိုးပါတီနဲ့သူ့ရဲ့မဟာမိတ်ပါတီတချို့ကုတ်တော့ကွန်ဒတ်ကိုလက်မှတ်မရေးထိုးပဲနေတာပါ။အကြောင်းပြချက်ကတော့ကုတ်တော့ကွန်ဒတ်ထဲမှာသူတို့ထည့်သွင်းစီခြင်းနဲ့ရွေးကောက်ပွဲမဲဆွယ်ရမှာအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်ဆန်းပါဝင်တမိုင်းဝင်ခေါင်းဆောင်တွေရဲ့ပုံနဲ့မဲမဆွယ်ပါဘူးဆိုတဲ့အချက်မပါလို့လို့ဆိုပါတယ်။ဒီနေရာမှာရွေးကောက်ပွဲကိုတည်ငြိမ်နဲ့ကျင်းပနိုင်ရေးကုတ်တော့ကွန်ဒတ်ကိုလက်မှတ်ထိုးလိုက်နာကြဖို့ဘလောက်အရေးကြီးတယ်လဲဆိုတာပြန်ကြည့်ဖို့လိုပါတယ်။2015ခုနှစ်တုန်းကအာနာယပီခိုင်ဖြိုးအတိုက်ခံ NLD နဲ့ပါတီတချို့အချိန်ရှိလာလောက်ယူပြီးပါတီအားလုံးသဘောတူလက်မှတ်ရေးထိုးခဲ့တဲ့ကုတ်တော့ကွန်ဒတ်ဟာမြန်မာအင်္ဂလိပ်စုစုပေါင်း64မျက်နှာရှိပြီးအဲ့ဒီထဲမှာအခုလိုအချက်အလက်မျိုးတွေပါဝင်ပါတယ်
။6မဲဆွယ်စည်းရုံးရေးကာလအတွင်းအခြားပါတီများအားအသက်ရေးဖြတ်ခြင်းပုတ်ခတ်ခြင်းမပြုရန်မဲဆွယ်စည်းရုံးမှုတွင်ဘာသာရေးနှင့်လူမျိုးရေးဆိုင်ရာခွဲခြားဆက်ဆံမှုပြုသောတုံ့နှုံပြောဆိုမှုများမပြုရန်6မီဒီယာ1ဤကျင့်ဝတ်ကိုလက်မှတ်ရေးထိုးသူများသည်ကာကြီးမီဒီယာလွတ်လပ်ခွင့်ကိုလေးစားရပါမည်။ခါဝေရွေးကောက်ပွဲ Tadin Juni Jato, Tadin the Mam Yangu, Nausha Chin, Baping Darcy Chin, Chain Chow Chin, Daikai Chim Yangu, Mapulo Ya. Gange, Mimi Domho, Mimi Badi E. Meswe, Sio Humyago, Media Mian Night, Adabi Popyayan Adwe, Tadin the Mam Yanhe, Media Dime Yangu, Dazo Lassan Beijin, Sio Thing Twin Chin, Mapulo Ya. Ne. อีจึงเวกูละแม่เยโทตุญาติมีเดียอะต้องปิ้วกวนกูอะตาซียาชิยันด้วยละกาวโนอิออซาอานาโกอล้วยต้องซาไม่ปิ้วยะสุรามิวริปาวินมาเลยเอนี่อัจฉะတွေကိုနိုင်ငံရေးပါတွေတွေအားလုံးသဘောတူလက်မှတ်ထိုးတကယ်လဲလိုက်နာခဲ့ကြတဲ့အတွက် 2025ရွေးကောက်ပွဲတည်တည်ငြိမ်ငြိမ်ရှိခဲ့တာပါအခု2024ရွေးကောက်ပွဲအတွက်ကိုလည်းရွေးကောက်ပွဲကော်မရှင်နဲ့ဆွစ်ဇာလန်တန်ယုံတို့ကကမကထာလုံး Party Sakoguga, Kuzale, Nisette U, Echen Kunala Jo, Hina Yiswebi, Gold of Gondet Kugu, Yage Abjibare. Jinwe Hina Yiswe Yama, Badi Kuku, Osu Kuguga, the Bomb Du Nainari, Chanlet Tabi, Along the Bordu Dari Neve, Yiswe Tage Rava. Neshi Natown Nese, Yuka Bue, Yiswe Tare, Gold of Gondet Riha, Natown Sangarungane, Timakwa Labe, Facebook Lo, Lumuko Ye, Adobu, Meswe, Kesam, Yuri Labe, Tatu, Palabare.
ဘလို့ပဲဖြစ်ဖြစ်ပြည်ခိုင်ပြောနဲ့မဟာမိတ်ပါတီတချို့ကတော့သူတို့ကိုယ်တိုင်ပါဝင်ရေးဆွဲသဘောတူထားပြီးလဲဖြစ်တဲ့ကုတ္တကွန်ဒတ်ကိုလက်မှတ်မရေးထိုးဘူးလို့ဆိုတဲ့အခါကျင့်ဝတ်တွေထဲမှာပါတဲ့အချက်တွေကိုသူတို့ပါတီတွေအနေနဲ့လိုက်နာမယ်မလိုက်နာဘူးမပြောနိုင်တဲ့အနေထားရောက်သွားစေပါတယ်တကယ်လို့မလိုက်နာဘူးဆိုရင်ပါတီအချင်းချင်းစော်ကားပုတ်ခတ်မှုတွေဘာသာရေးလူမျိုးရေးခ ဒီကနေ့ကျွန်တော်တို့ကွန်တက်လို့ခေါ်တဲ့ကျင်းဝဆိုင်ရာလိုင်းနာသင်တဲ့အချက်တွေကိုပြည်ခိုင်ပြိုးနဲ့ပါတီတချို့ကလက်မှတ်ရေးထိုးခြင်းမရှိတဲ့အခြေအနေအောက်မှာရွေးကောက်ပွဲကိုဒီညီငယ်နဲ့ကျင်းပနိုင်မယ်မကျင်းပနိုင်ဘူးဆိုတာကိုယတိပြကောက်ချက်ချလို့ရနိုင်လိမ့်မယ်မဟုတ်ကြောင့်ပါ